နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်ဟာမြန်မာနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ဆက်ဆံရေးမှာအလွန်အရေးပါတဲ့အပြင်ဒီခီးစဉ်ဟာဘက်တစ်ဘက်ကိုပဲအလေးပေးဆက်ဆံတာမျိုးမဟုတ်ဘူးဆိုတာဒေါက်ဆန်းစုကြည်ဘက်ကတက်တည်ပြဖို့လိုအပ်ကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်ပညာရှင်ကသုံးသပ်ပါတယ်အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်ဒေါက်ဆန်းစုကြည်အနေနဲ့စက်တင်ဘာလမှာတွားရောက်မဲ့အမေရိကန်ပြည်ထောင်စုခီးစဉ်မတိုင်ခင်မှာတရုတ်ဝန်ကြီးချုပ်လီခေချန်ရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်9ရက်ကြာရောက်ရှိနေတာပါအမေရိကန်ပြည်ထောင်စုဟာမြန်မာဒီမိုကရေစီရေးမှာအစဉ်တစိုက်အားပေးထောက်ခံခဲ့တဲ့အဓိကနိုင်ငံကြီးဖြစ်တယ်လို့တရုတ်နိုင်ငံဟာလည်းအနောက်နိုင်ငံတွေရဲ့မြန်မာပေါ်စီးပွားရေးတန်ခတ်ပိတ်ဆို့အရေးယူထားတဲ့ကာလတစ်လျှောက်လုံးမြန်မာစီးပွားရေးမှာအဓိကအရေးပါခဲ့တဲ့ဒိုက်ရိုက်နိုင်ငံသားယင်းနှိမ့်နှံမှုအဖြစ်ရှိခဲ့တာပါလက်ရှိမှာလဲတရုတ်ရဲ့ယင်းနှိမ့်နှံမှုပမာဏဟာအမေရိကန်ဒေါ်လာ25ဘီလီယံကျော်အထိရှိနေပြီးနိုင်ငံသားယင်းနှိမ့်နှံမှုတွေတဲထိတ်ဆုံးကရှိနေပါတယ်အခုလိုအင်အားကြီးနှစ်နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ဟာအလွန်အရေးပါတယ်လို့သူ့ရဲ့တန်တမန်ဆက်ဆံရေးစွမ်းရည်ကိုလည်းအကဲဖြတ်မဲ့ခီးစဉ်ဖြစ်ကြောင်းအမေရိကန်အခြေဆိုင် New America ပညာရှင်အဖွဲ့ကမြမအရေးကျွမ်းကျင်သူသူတေတီSusan D. Maggio ကအခုလိုသုံးသပ်ပါတယ
် I think it really will test her diplomatic skills going forward and of course
ဒီခီးစဉ်ကနေရှေ့ဆက်ရှာလိုက်ရမယ်တန်တမန်ဆက်ဆက်ရေးနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့စွမ်းရည်ကိုစမ်းသပ်မှာဖြစ်ပါတယ်ဒါကြောင့်တရုတ်နဲ့အမေရိကန်အင်အားကြီးနှစ်နိုင်ငံလုံးကိုဘယ်လိုထိန်းချုပ်ဆက်ဆံမလဲဆိုတဲ့အချက်ဟာဒေါ်ဆန်းစုကြည်ရင်ဆိုင်ရမယ်စိန်ခေါ်မှုဖြစ်ပါတယ်ဒီအင်အားကြီးနှစ်နိုင်ငံလုံးမှာလည်းတန်တရားတွေရှိနေမှာပါဒါပေမဲ့ဒေါက်ဆန်းစုကြည်အနေနဲ့အဓိကအယုံဆိုင်ဖို့လိုအပ်တာဟာဒီခီးစဉ်ဟာတစ်ဖက်ကိုပဲအလေးပေးဆက်ဆံတာမျိုးမဟုတ်ဘူးဆိုတာသူတို့ယုံကြည်အောင်လုပ်ပြနိုင်ဖို့ပါဒါမှသာ NLD အစိုးရလက်ထက်မှာခိုင်မာပြီးအကျိုးဖြစ်ထွန်းစေတဲ့ဆက်ဆံရေးမျိုးရှိနေတာဆိုတာတရုတ်နဲ့အမေရိကန်နှစ်နိုင်ငံစလုံးကလက်ခံမှာဖြစ်ပါတယ်
ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတရုတ်အစိုးရဘက်ကဦးစားပေးဆွေးနွေးမဲ့အကြောင်းအရာတွေတဲ့မြစ်ဆုံစီမံကိန်းအပြင်မြန်မာနိုင်ငံမှာစီးပွားရေးအရာရင်းနှီးမြှုပ်နှံထားတဲ့အခြားစီမံကိန်းကြီးတွေကိစ္စလည်းရှိနေတာပါဒါနဲ့ပတ်သက်လို့ Susan D. Maggio ရဲ့အမြင်ကတော
့ And here I think she's been very smart by putting together a commission to look at the question not only of the Mid-Song Dam but othermega project
တာနေပတ်သက်လို့တော့ဒေါက်ဆန်းစုကြည်ဘက်ကတိတ်ပြီးပါနှက်တယ်လို့ကျွန်မမြင်ပါတယ်မြေဆုံဆဲကိစ္စတစ်ခုတည်းမဟုတ်ဘဲတခြားရင်းနှီးမြှုပ်နှံထားတဲ့စီမံကိန်းကြီးတွေနဲ့ပတ်သက်လို့တရုတ်ဘက်ကမေးလာမဲ့မေးခွန်းအတွက်ပြင်ဆင်ဖို့ကော်မရှင်အဖွဲ့ဖွဲ့စည်းလိုက်တာပါဒီအဖွဲ့အနေနဲ့လည်းဆုံးဖြတ်ချက်တွေချဖို့အချိန်တလားလောက်ယူရမှာဖြစ်ပါတယ်ဒီချိန်အတွင်းဒေါက်ဆန်းစုကြည်အနေနဲ့အဓိကပါဝင်နေတဲ့လူတွေနဲ့တွေ့ဆုံပြီးလူတိုင်းမဟုတ်ပေမဲ့အများစုကကျဉ်နှက်စီတဲ့အဖြေထွက်လာဖို့ဆောင်ရွက်နိုင်မှာဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်ဘက်ကဦးစားပေးဆွေးနွေးမဲ့အကြောင်းအရာတွေထဲမှာမြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ချမ်းတရုတ်နဲ့နယ်မြေချင်းထိစပ်နေတဲ့ဒေသတွေမှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးပြည်ရင်းငြိမ်းချမ်းရေးကိစ္စအောင်မြင်ဖို့တရုတ်ရဲ့ပံ့ပိုးကူညီမှုအသေးချာရအောင်ဆွေးနွေးမှာဖြစ်တယ်လို့ Susan D. Maggio ကသုံးသပ်ပါတယ်။
I think the peace process, she knows full well that she needs Chinese cooperation in order to make reconciliation.
မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သင့်မြတ်ရေးအောင်မြင်ဖို့တရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်တယ်ဆိုတာဒေါက်ဆန်းစုကြည်ကကောင်းကောင်းသိနေပါတယ်။ကောင်းတဲ့သတင်းကတော့တရုတ်ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုအခြေအနေဆိုးဝါးစေတဲ့နေဆက်တစ်လျှောက်တိုင်းဒေသလက်နက်ကိုင်တွေနဲ့အခြေအနေတင်းမာမှုဟာတည်ငြိမ်စပြုလာနေပြီဆိုတာကိုတရုတ်အစိုးရကမကြာခင်နှစ်တွေအတွင်းမှာအသိအမှတ်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီပိုင်းမှာတရုတ်ရဲ့ပါဝင်ပတ်သက်မှုအတိုင်းအတာဟာဝင်ရောက်ဆွတ်ဖက်တဲ့အဆင့်မျိုးရောက်မရောက်စောင့်ကြည့်ဖို့လိုပြီးတော့အပြုသဘောဆောင်ဖို့မျှော်လင့်ပါတယ်။သိကြတာကတော့ဒေါက်ဆန်းစုကြည်ဘက်ကငင်းချင်းကိစ္စအောင်မြင်ဖို့တရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုတေးကြအောင်အဓိကဆွေးနွေးချက်တွေထဲမှာထည့်သွင်းဆွေးနွေးပါလိမ့်မယ်။
တရုတ်နိုင်ငံကို9ရက်ကြာချစ်ချည်ရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့ဒေါက်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လီကေချန်းနဲ့မနေ့ကတွေ့ဆုံရမှာနှစ်နိုင်ငံနယ်ဆက်ကုန်သွယ်စည်းဝါးရေးနဲ့လမ်းပန်းဆက်သွယ်ရေးအတွက်မဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူစာချုပ်တွေချုပ်ဆိုနိုင်ခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံရဲ့အရှေ့မြောက်နယ်ဆက်နဲ့မိုင်း20အကွာကွမ်းလုံမြို့မှာနှစ်နိုင်ငံနယ်ဆက်ဖြတ်ကျော်တဲ့တံတားတည်ဆောက်ရေးသဘောတူစာချုပ်လည်းချုပ်ဆိုနိုင်ခဲ့ပါတယ်။ဒီကနေ့တောက်ကြနေမှာတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှုရှိပါတယ်။ဒါအပြင်ခီးစဉ်အတွင်းမှာ တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေကအငင်းပွားဝယ်ရာဖြစ်နေတဲ့လက်ပရောင်းကျင်းနီစီမံကိန်းကျောက်ဖြူရေနက်စိတ်ကန်းစီမံကိန်းအပါအဝင်အခြားစွမ်းအင်ဆိုင်ရာနည်းပညာအကူအညီတွေကိုလည်းဒေါက်ဆန်းစုကြည်နဲ့တရုတ်အစိုးရကြားဆွေးနွေးဖို့ရှိနေပါတယ်။သူနဲ့အတူပို့ဆောင်ဆက်သွယ်ရေးဝန်ကြီးဦးတန့်စင်မောင်၊လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဦးဖေစင်ထွန်းစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်ဝင်းနဲ့ဒုနိုင်ငံခြားရေးဝန်ကြီးဦးကျော်တင်တို့လိုက်ပါသွားခဲ့ပါတယ်ရှင်။